of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ9ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမအေးသနာကျပါ။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးဒုတိယကြိမ်ဖြစ်တဲ့ဖေဖော်ဝါရီလကုန်မှာတွေ့ဆုံတဲ့ကိစ္စပြင်ဆင်ရေးမြောက်ကိုရီးယားနဲ့ဆွေးနွေးပွဲလုပ်တာတောက်ကြနေအဆုံးသက်အောင်မြင်တယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ကိုယ်စားလှယ်ကပြောပါရီး။ထိုင်းနိုင်ငံမှာတော့ဝင်ကြီးချုပ်နေရာအတွက်ထိုင်းပြည်ရဲ့အမားတော်ဝင်ရောက်ရှင်ပြိုင်မဲ့ကိစ္စထိုင်းပြည်ကပယ်ချလိုက်ပါရီး။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းတင်းနေဒီညနေကြားရပါမယ်မဆူမွေ
ဟုတ်ကဲ့ပါရှင်ဒီညနေကင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့ချင်းပြည်နယ်ပလောဝါမြို့မှာတော့အေးအေးရခိုင်တပ်မတော်နဲ့မြမတပ်မတော်တို့ကြားစစ်ရေးတွေပြင်းထန်နေတဲ့အတွက်ခမောင်းဝကင်းသလင်းအပါဝင်ကျေးရွာ၁၀ရွာကရွာသား၈၀၀လောက်ဘင်္ဂလားဒေ့ဇက်နဲ့ဘေးလွတ်ရာတွေကိုစစ်ဘေးတိမ်းရှောင်နေကြရပါတယ်
အဲ့လိုဒီဘင်္ဂလားဒေ့ရှ်ရောလာပါခမောင်းဝရေတာဝရေခွေလာဝဆိုတော့ရက်တော်ပါလူတွေကတော့ခမောင်းဝဆိုတော့
ခပြေးလာတဲ့ခမောင်းဝကျေးရွာသားပြောပြပေးခဲ့တာပါနောက်ပိုင်းမှာအဖြစ်အပျက်အပြည့်စုံတာဆင်ရပါမယ်နောက်အမေရိကန်ပြည်ထောင်စုနယူးယောက်ကကိုလံဘီယာတက္ကသိုလ်မှာနှစ်ရက်တာကျင်းပနေတဲ့ရိုဟင်ဂျာမွတ်စလင်အရေးဆွေးနွေးပွဲအကြောင်းသတင်းနဲ့အတူဒုက္ခသည်စခန်းတွေကနေလူကုန်ကူးသူတွေရဲ့အစီအစဉ်နဲ့မလေးရှားနိုင်ငံဘက်လှေနဲ့ထွက်ပြေးဖို့ကြိုးစားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားရဲကတားဆီးနိုင်လိုက်တဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ခုရင်ဆုံးကတော့စနေညနေခင်းရဲ့ထိတ်တန့်ရောက်သတင်းတွေကိုမအေးဆန္ဒကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးဒုတိယကြိမ်ဖြစ်တဲ့ဖေဖော်ဝါရီလ2928မှာတွေ့ဆုံတဲ့ကိစ္စပြင်ဆင်ရေးမြောက်ကိုရီးယားနဲ့ပြုံရဲမျိုးတော်မှာအစည်းအဝေးလုပ်တာတောက်ကြနေကအဆုံးသက်ပြီးတော့အောင်မြင်တယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကူးစလေစတီဗင်ဘီကန်ကပြောပါရီး။လစ်ချာဗီကန်ကတောင်ကိုရီးယားနိုင်ငံသားရဲ့ဝင်ကြီးကင်ဟွန်ဟွာနဲ့တွေ့ဆုံတဲ့အချိန်မှာပြောသွားတာဖြစ်ပါရင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အူးနဲ့ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့တော်မှာတွေ့ဆုံမယ်လို့အစောပိုင်းကတွေ့တဲ့စာမျက်နှာမှာရေးခဲ့တာပါကင်ဂျွန်အူးရဲ့ဦးဆောင်မှုအောက်မှာတော့မြောက်ကိုရီးယားကစီးပွားရေးအထူးတိုးတက်အားကောင်းတဲ့နိုင်ငံဖြစ်လာမယ်ဒါကိုတချို့တွေကအံ့ဩနိုင်ပေမဲ့လည်းသူကတော့မအံ့ဩပါဘူးလစ်ချာကင်ဘလောက်ဆွမ်းဆောင်နိုင်ရန်ရှိလဲဆိုတာသူသေချာသိထားပါရဲ့လို့မြောက်ကိုရီးယားဒုံးပျံတဲ့ထုတ်လုံးမဲ့အကြောင်းဒီကိစ္စကလည်းစီးပွားရေးဒုံးပျံဖြစ်ပါတယ်လို့သမ္မတထရမ့်ကရေးခဲ့ပါတယ်မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်မှာနိုင်ငံတကာစနစ်နဲ့အညီရှိဖို့မြောက်ကိုရီးယားနိုင်ငံတွေကနျူကလ িয়ার ဆက်ရုံနေရာတွေကိုအပြည့်အဝဝင်ရောက်စစ်ဆေးခွင့်ရှိရမယ်ဆိုတဲ့တက်ဆိုင်တဲ့ပစ္စည်းတွေလက်နက်တွေအားလုံးကိုလည်းရှင်းလင်းပြရမယ်ဆိုတာနှစ်ဖက်သဘောတူညီရပါမယ်ဆိုပြီးတော့မစ္စတာဘီကင်ကခီးစဉ်မတိုင်ခင်မှာပြောသွားခဲ့ပါတယ်ရှင
်လက်ရှိမှာအမေရိကန်ရှေ့နေကျုပ်ပြည်တော်ဝန်ထမ်းဆောင်နေတဲ့မက်သျူးဝစ်စကာကသူအနေနဲ့အထူးစုံစမ်းရေးမှူးရောဘတ်မိုလာရဲ့ရုရှားစုံစမ်းရေးကိစ္စကိုဘလို့နီးနဲ့မှအနောက်ဆက်ပြေးတာမျိုးမရှိဘူးလို့လွှတ်တော်အမတ်တွေကိုပြောကြားလိုက်ပါတယ်။အသေးစားတင်လိုက်တဲ့အမေရိကန်လွှတ်တော်မှာဒီမိုကရက်တစ်ကအောက်လွှတ်တော်ကိုထိန်းချုပ်ပြီးတဲ့နောက်သမ္မတထရမ့်အစိုးရကိုပို့ပြီးတော့စီးစစ်ဆောင်ကြည်လာနေချိန်မှာပဲသူကအဲ့လိုပြောလိုက်တာပါ။ဒီမိုကရက်တစ်ကအောက်လွှတ်တော်တရားရေးကော်မတီကိုမကြသေးခင်ကပဲစတင်တောင်းဆိုယူလိုက်တာဖြစ်ပြီးတော့တောက်ကြနေကကြားနာမှုအတွင်းမှာတော့အဲ့ဒီကော်မတီအဖွဲ့ဝင်တွေနဲ့မစ္စတာဝီဒီကာတို့မကြာခဏဆိုလိုအပြန်လန်ထိတ်တိုက်တွေ့ခဲ့ကြပါတယ်လွတ်တော်အမတ်တွေကတော့ဒီဂျာနာပွဲကဝီတေကာကိုသူရှင်းနေကြုပ်ဖြစ်တဲ့တောင်းဝန်ထမ်းဆောင်နေတဲ့မှာမိကွန်းထုတ်နိုင်တဲ့တခုရီးသောနီလန်ဖြစ်တယ်ဆိုပြီးတော့ယူဆနေကြတာပါမစ္စတာဝီတေကာဟာသမ္မတထရမ့်ကိုသစ္စာခံသူတဦးဖြစ်တယ်လို့လည်းဒီမိုကရက်တွေဘက်ကသတ်မှတ်ထားပါတယ်သမ္မတထရမ့်ကရှင်းနေကြုပ်ဖြစ်တဲ့အဆိုပြုထားတဲ့ဝီလျံဘာကတော့ရှင်းသတင်းပတ်ကြာရင်အထက်လွှတ်တော်ရဲ့ထောက်ခံတည်ပြချက်ကိုရယူမယ်ဆိုပြီးတော့ပြောလင်းနေကြပါတယ်။ဝီဒီကာကတော့သူ့အနေနဲ့ရုရှားစုံစမ်းရေးနဲ့ပတ်သက်ပြီးတော့သမ္မတထရမ့်နဲ့ပြောဆိုခြင်းမရှိကြောင်းဒါပြင်သူတရားရေးဌာနကိုမဝင်ခင်မှာလဲဒီစုံစမ်းရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်တွေကိုအင်မီရိုတောင်းပန်ရှိသူတွေနဲ့ဘယ်တုန်းကမှမပြောဆိုခဲ့ဘူးလို့လွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာနောက်9လကြာရင်ကျင်းပမယ့်ရွေးကောက်ပွဲမတိုင်မီတာလီဘန်တို့နဲ့ငြိမ်းချမ်းရေးသဘောတူညီမှုရနိုင်တယ်လို့တာလီဘန်ခေါင်းဆောင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုမှာပါဝင်တဲ့အမေရိကန်ထိပ်တန်းညှိနှိုင်းရေးမှူးကပြောပါရီးအာဖဂန်နစ္စတန်နိုင်ငံပြန်လည်ပေါင်းစည်းရေးအတွက်အမေရိကန်အထူးကိုယ်စားလှယ်ဆောင်တွေခါလီဇက်ကဝါရှင်တန်မြို့တော်ကအမေရိကန်ငြိမ်းချမ်းရေးသိပ်ပံမှာတောက်ကြနေကြပဲပြောသွားတာပါသူတာလီဘန်တို့နဲ့42နှစ်ကြာဆွေးနွေးခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံမှာဇူလိုင်လသမ္မတရွေးကောက်ပွဲမတိုင်မီငြိမ်းချမ်းရေးသဘောတူညီမှုကိုအပြည့်အစုံရေးဆွဲနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောသွားပါရီး ဒီငြိမ်းချမ်းရေးသဘောတူညီမှုရဖို့အတွက်ရုရှားနိုင်ငံမော်စကိုမြို့တော်မှာတာလီဘန်ခေါင်းဆောင်တွေအာဖဂန်နိုင်ငံရေးခေါင်းဆောင်တွေနဲ့နှိမ့်ရကြဆွေးနွေးညှိနှိုင်းခဲ့ပြီးတော့လက်ရှိအစိုးရအက်ရှက်ဂါနီဘက်ကကိုယ်စားလှယ်တယောက်မှမပါတာကြောင့်အာဖဂန်အစိုးရထဲမှာတော့ဒေါသထွက်နေကြတာပါလက်ရှိအာဖဂန်အစိုးရဟာအနောက်တိုင်းကျိုးဆွေးရာကနေသူတွေဖြစ်တယ်လို့တာလီဘန်တို့ကယူဆထားပြီးတော့အာဖဂန်အစိုးရနဲ့တိုက်ရိုက်ညှိနှိုင်းပြောဆိုဖို့အခုထိငြင်းဆန်ထားပါတယ်အာဖဂန်နစ္စတန်နိုင်ငံကနေပြီးတော့အမေရိကန်ဦးဆောင်တဲ့နိုင်ငံသားတပ်တွေအပိတဲ့ရုပ်သိမ်းမှုကအာဖဂန်နိုင်ငံမှာရေရှည်ခံတဲ့ငြိမ်းချမ်းရေးရဖို့အဓိကတော့ချက်ဖြစ်တယ်လို့မော်စကိုကဆွေးနွေးပွဲအပြီးမှာတော့သူတို့ကကြေညာချက်ထုတ်ပြန်သွားပါတယ်ရှင်
။ Sorry တရင်တော့ဂျမောကရှိုဂျီတက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတ Trump အစိုးရအနေနဲ့တောင်းရှိတဲ့သူစုံတဦးကိုအေးအေးယူပိတ်ဆို့ဖို့ဆန္ဒရှိသလားမရှိသလားဆိုတာကိုလွှတ်တော်ကိုအချိန်မီပြောနိုင်ချိန်မှာပြောနိုင်မယ်လို့ဖမ်းအစိုးရဖွဲ့ကအရေးမပြောကြလိုက်ပါတယ်ခရှိုကြီးတေဆုံးမှုနဲ့ပတ်သက်ပြီးဘယ်သူမှတောင်းဝန်ရှိတယ်ဆိုတာကိုဆုံးဖြတ်ဖို့အထက်လွှတ်တော်ကတမတ်ထရန့်ကိုမနေ့ဖေဖော်ဝါရီ10ရက်နေ့အထိအချိန်ပေးခဲ့တာပါ sorry သတင်းတော့ဂျမောခရှိုကြီးဟာပြီးခဲ့တဲ့အောက်တိုဘာ2ရက်နေ့တူရကီ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူးမြို့က sorry ကောင်စစ်ဝင်ရုံးအတွင်းမှာအသက်ခံခဲ့ရတာပါအမေရိကန်လွှတ်တော်ခေါင်းဆောင်တွေကပြီးခဲ့တဲ့အောက်တိုဘာလကထုတ်ပြန်တဲ့အစည်းအခမ်းအနားထဲမှာတော့ဆိုရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကောက်ချက်ချဆုံးဖြတ်ဖို့အတွက်ရပ်ပေါင်း120အချိန်ပေးကြတာဖြစ်ပါတယ်တကယ်လို့သိတော်မယ်ဆိုရင်သမရအနေနဲ့လွှတ်တော်ကော်မတီအပန်ကြားချက်ကိုလှုပ်ဆောင်ဖို့ညှင်းဆန်နိုင်တယ်လို့လည်းသမရထမအစိုးရဖွဲ့ရဲ့အကြီးအကဲအရာရှိကတောက်ကြနေကပြောပါတယ်တနင်္လာကရှုကြီးတည်ဆုံးမှုနဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတာတွေကိုနိုင်ငံသားရေးဝန်ကြီးဌာနကလွှတ်တော်ကိုပုံမှန်အစီရင်ခံနေပြီးမိန်းကန်မြောင်စုအနေနဲ့လည်း sorry အာနာပိုင်တွေကိုရည်ယူပိတ်ဆို့မှုတွေလုပ်ထားတာရှိတယ်လို့လည်းပြောပါတယ်ဒါပြင် sorry အာနာပိုင်နရာဇင်လောက်ကိုဗီဇာတွေပြန်ရုပ်သိမ်းလိုက်ပြီးတော့နောက်ထပ်18ရောက်ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်လိုက်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကကြားသပတေးနေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်မှုကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1683ညစိုက်တိုမီတာ19 kHz 15565နဲ့စိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင်ထိုင်းနိုင်ငံမှာဝင်ကြီးချုပ်နေရာတွေထိုင်းပြည်ရင်ရဲ့အမားတော်ဝင်ရောက်ပြီးတော့ရှင်းပြမဲ့ကိစ္စကိုထိုင်းပြည်ရင်ကပယ်ချလိုက်ပါတယ်အသက်68နှစ်ရှိပြီဖြစ်တဲ့မင်းသမီးဥဘိုရတနာဟာမလ24ရက်နေ့ရွေးကောက်ပွဲမှာဝင်ကြီးချုပ်နေရာအတွက်ထိုင်းလာဆာချက်ပါတီဘက်ကနေပြောင်းဝင်ရောက်ရှင်းပြမယ်အဲ့ဒီပါတီကတောက်ကြနေကပဲကြေညာသွားတော့ပါဒါမဲ့လည်းအခုလိုမျိုးသူ့ရဲ့အမားတော်ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြနေတာဟာအထူးမသင့်တော်ပဲနဲ့ထုံတန်းစင်လာနဲ့ထိုင်းရင်ကျေးမှုကိုဆန့်ကျင်နေတယ်လို့ထိုင်းပြည်ကခက်ပြက်ပြက်ကြေညာချက်ထုတ်လိုက်တာကြောင့်သူထိုင်းနိုင်ငံရေးမှာပါဝင်မဲ့ကိစ္စချက်ချင်းပဲပြတ်သွားရပါတယ်ထိုင်းလာဆာချက်ပါတီကလည်းဘီယင်းမင်းကိုနားခံမှာကြောင်းဒီကနေ့စနေနေ့မှာပဲပြန်ပြော့ကြေညာချက်ထုတ်ပြန်တာပါထိုင်းတို့ရဲ့ထုံတန်းစင်လာနဲ့တော်ဝင်စီးမင်းစည်းကမ်းတွေကိုအလေးထားပါမယ်လို့လည်းပြောပါတယ်အခုလိုမျိုးဘီယင်းကသဘောမတူတာကြောင့်သူ့အမတော်ရွေးကောက်ပွဲဝင်မဲ့ကိစ္စပြည့်ပြည့်ပြီးသားဖြစ်သွားရတယ်လို့လည်းချူလာလောင်ကောင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခပွန်တုံပါဝါကပန်က AFP ပြင်သစ်သတင်းဌာနကိုပြောပါတယ်မင်းသမီးဥဘိုရတနာရဲ့ဒီကနေ့ Instagram စာမျက်နှာမှာတော့သူရဲ့မောင်နဲ့သူ့နိုင်ငံရေးအစီအစဉ်ပြတ်သွားရတဲ့ကိစ္စတွေကိုထည့်မပြောထားဘဲနဲ့သူ့ကိုအားပေးကြတဲ့သူတွေရဲ့မေတ္တာနဲ့ကျေနပ်မှုတို့အတွက်အထူးကျေးဇူးတင်ပါတယ်လို့ပြောထားပါတယ်။ထိုင်းနိုင်ငံမှာစီးမင်းရံဘီယင်းစင်တကို1932ခုနှစ်ထဲကကျင့်သုံးလာတာဖြစ်ပါလိမ့်ရှင်
။အိန္ဒိယနိုင်ငံမြောက်ပိုင်းကရွာတော်များများမှာဈေးပေါ်ပေါ်နဲ့ရတဲ့အရက်တွေတောက်မိရာကနေ39ယောက်ထပ်မနေဈေးဆုံးပြီးတော့နောက်ထပ်28ယောက်ကတော့နာမကျန်းဖြစ်ကုန်ကြတယ်လို့အိန္ဒိယအာဏာပိုင်တွေကဒီနေ့မှပြောကြားလိုက်ပါတယ်။မြို့တော်နယူးဒေလီကနေမိုင်190လောက်ဝေးတဲ့ဥရပရဒက်စ်ပြည်နယ်မှာတိကျစီဖြစ်ခဲ့တဲ့အဖြစ်အပျက်နှစ်ခုမှာတော့လူ26ယောက်ထိဆုံးခဲ့တယ်လို့ဥရပရဒက်စ်ပြည်နယ်အကြီးတန်းရဲအရာရှိအရှုတ်ကူမကပြောပါတယ်။ဒါအပြင်အဲ့ဒီနောက်ကအုတ်ထရာခန်းပြည်နယ်မှာတော့73ယောက်ထိဆုံးခဲ့ပြီးတော့အများစုကတော့ဘောက်ပူးရွာကဖြစ်ပါတယ်။ထိဆုံးသောသူတွေဟာကြာသပတေးနေ့ညကလုခဲ့တဲ့အိန္ဒိယရိုးရာဒလီထုံတန်းပွဲနှစ်ခုအတွင်းမှာရက်တွေတောက်ခဲ့ကြတာဖြစ်တယ်လို့ကူမကပြောပါတယ်မူကဲစေပညာဆိုင်ရာခဏဦးစေစစ်ချက်တွေရတော့အဲ့ဒီရက်တွေထဲမှာမတနောတွေပါဝင်နေတယ်လို့လည်းဖော်ပြပါတယ်ရဲကတရားမွေရက်ခိုးရောင်းသူလို့တန်တရားရှိသူ၈ဦးကိုဖမ်းဆီးလိုက်ပြီးတော့တစ်ချိန်ထဲမှာပဲခံအုပ်ချုပ်ရေးအာဏာပိုင်တွေကလည်းရဲတပ်ဖွဲ့ဝင်12ဦးပါဝင် တောင်ဝင်ရှိသူ35ယောက်ကိုရာထူးကနေထုတ်ပယ်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာဆင်းရဲတဲ့လူတွေဟာလိုင်စင်နဲ့ရောင်းချတဲ့အရက်တွေကိုဝယ်မတော့နိုင်တာကြောင့်တရားမဝင်ချက်လို့ရောင်းချတဲ့အရက်တွေကိုတောက်ပြီးတော့တည်ဆုံးကြတာတွေဟာလည်းမကြာခဏဆိုလိုဖြစ်လို့ရှိပါတယ်။အိန္ဒိယမှာတရားမဝင်အရက်ရောင်းတဲ့သူတွေဟာအခွင့်မပေးရတာကြောင့်အမျက်ဆုံးကြီးကြီးမားမားလဲရကြတာဖြစ်ပါတယ်ခင်ဗျာ။
တူရကီနိုင်ငံအစ္စတန်ဘူးမြို့မှာရှစ်ထက်တိုက်တိုက်ပြိုကျလို့တိုက်ဆုံသူ16ဦးရှိသွားပြီဖြစ်ပါတယ်။အပြိုပြက်ပုံတွေအောက်မှာနောက်ထပ်လူသေအလောင်းတစ်လောင်းကိုဒီနေ့စနေနေ့မနေ့အစောပိုင်းမှာထပ်ပြီးတော့တွေ့ရှိရတယ်လို့တူရကီပြည်ထောင်ရေးဝန်ကြီးဆူလိမန်စွိုင်လူကပြောပါတယ်။အစ္စတန်ဘူးမြို့ကလူနေရပ်ကွက်ဖြစ်တဲ့ကာတန်ရပ်ကွက်မှာဗုဒ္ဓနေ့ကတိုက်ပြိုကျခဲ့တာဖြစ်ပါတယ်။ပြိုကျရတဲ့အကြောင်းရင်းကိုရှာဖွေနေဆဲဖြစ်ပေမဲ့လည်းအဲ့ဒီတိုက်ရဲ့အပေါ်တုံ့တက်ကတရားဝင်ဆောက်လုပ်ထားတာဖြစ်တယ်လို့အရာရှိတွေကဆိုပါတယ်။တိုက်ပြုံတော့ကလူ14ဦးအသက်ရှင်ရဲ့နဲ့ကဲထုတ်နိုင်ခဲ့ပြီးတော့တဦးကဆုံးသွားပြီးတော့ကျန်တဲ့73ဦးကလည်းဒဏ်ရာတွေပြင်းလို့အခုထိအဆေးရုံမှာပါပါပဲရှိပါရဲ့ရှင်
။ American Major League က LA Galaxy အသင်းကတော့အင်္ဂလန်အသင်းကောင်းဆောင်ဟောင်း David Beckham ကိုဂုဏ်ပြုတဲ့အနေနဲ့ David Beckham ရဲ့ရုပ်တုကိုလှုပ်ပြီးတော့ LA ဘောလုံးကွင်းရဲ့အပြင်မှာထားရှိသွားမယ်ဆိုပြီးတော့တောက်ကြနေကကြီးညာလိုက်ပါတယ်။ဒါဟာ American Major League သမိုင်းမှာရုပ်တုလှုပ်ပြီးတော့ဂုဏ်ပြုခံရတဲ့ပထမဆုံးကစားသမားလည်းဖြစ်ပါတယ်ဒေးဗစ်ဘက်ကမ်ရဲ့ရုပ်ထုကတော့မေဂျာလိဘောလုံးရာသီအဖွင့်ပွဲမတိုင်ခင်မတ်လ၂ရက်နေမှာဖွင့်လှစ်မှာဖြစ်တယ်လို့လည်း LA Galaxy အသင်းကပြောကြားလိုက်ပါတယ်ခင်ဗျာ
စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။လက်ရှိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့အကြားစီးရေးပြည်ပခတင်းမာနေတဲ့နေရာမှာတော့ရခိုင်ပြည်နယ်တွင်းမှာသာမကချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာလည်းရွာသားတွေစစ်ဘေးတိမ်းရှောင်နေကြရပါတယ်။ပလောဝမြို့နယ်ခမောင်းဝကြီးရွာဆယ်ရွာကရွာသား800ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်ချင်းပြည်နယ်ပလောဝမြို့နယ်တွေကနီးစပ်ရာဆွေမျိုးတွေစီမှာတိမ်းရှောင်နေကြရတယ်လို့ပလောဝရွာသားကပြောပါတယ်အကြောင်းစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါမြမတမတော်နဲ့ရခိုင်တမတော်တို့ကြားစစ်ရေးသိမ်းမှမှုဖြစ်ပွားခဲ့တဲ့ချင်းမြင့်နယ်ပလောဝမြို့နယ်တွင်ခမောင်းဝတင်းတလင်းပါဝင်ကျေးရွာဆယ်ရွာကရွာသား800ခန့်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့ပလောဝမြို့ကိုရောက်ရှိလာတဲ့ခမောင်းဝရွာသားဦးဆောင်ဝီကခုလိုပြောပါတယ်
ကျွန်တော်ခမောင်းဝနေတော့ပလောဝရောက်လာပါတယ်ကျွန်တော်နေခေါ်သူနဲ့စုတွေ့ရောက်လာပါတယ်ပလောဝမှာဒီကိုဟုတ်ကဲ့ဟုတ်ကဲ့အဲ့လေသူကဘာလို့လဲဆိုတော့လာပါခမောင်းဝရေတာဝရေခွေလာဝဆိုတော့ရက်သွားပါလူတွေကကျွန်တော်ခမောင်းဝဆိုတော့ဆက်စီကြခြေဝါလို့ဆိုပြီးဆက်ရခုရလားနေပါလို့ရှိပါဘူးလေခုစီနေတယ်ပါပို့ဆောင်နေတယ်ပြေ
ဖေဗူဝါရီလဆန်းပိုင်းမှာကျောင်းနေရွယ်ကလေးတွေပါဝင်ခမောင်းဝနဲ့ကင်းစလင်းကျေးရွာသားရခိုင်နဲ့ခမီးမီတာစုဥယျာဉ်နေရာကျော်ဟာစစ်ပေးလွတ်ရဘင်္ဂလားဒေ့ရှ်ဘက်ကိုသိမ်းရှောင်သွားကြတယ်လို့ကြံရှိနေတဲ့သူတွေကတော့ပလောဝမြို့နယ်နဲ့ကြောက်တော်မြို့နယ်တွင်ဆွေမျိုးသားချင်းအိမ်တွေမှာခိုးလုံနေရတယ်လို့ဥဆောင်ဝေးကပြောပါတယ်။သမရော်နဲ့အေအေတို့တိုက်ပွဲကြောင့်ခမောင်းဝရကင်းစလင်းရွာခေါ်စာချောင်းရွာကူချောင်းဖျားရွာစတင်ဝရွာဖွေလိုက်ဝရွာပြိုင်ဆွေရွာပြီးတောင်ရွာပါဝင်ရွာဆွေရွာပြည့်စည်သွားခဲ့တယ်လို့သူကပြောပါတယ်။ခမောင်းဝဒေတာဟာလမ်းမဆက်တွေရေခက်ခဲပြီးဆက်တွေရေပိုင်းအားနေတဲ့ဒေတာဖြစ်လို့စစ်ပြေးဒုက္ခတဲ့အခြေအတွက်နဲ့အချင်းတွေကိုအတိအကျမသိရှိရဘူးလို့ပလောဝမျိုးစစ်ဆောင်ရေးကူညီသူကုကျော်အောင်ကပြောပါတယ်
ကျွန်တော်တို့ဖက်ကတော့တရေရဖို့တော်တော်လေးခက်တယ်ကြောက်ဆက်တွေရေကလေးမရဘူးပြီးတော့ဒီသုံးလမ်းရေနံပါမမရှိတဲ့အခါမှာသူတို့တိုက်ပွဲဖြစ်တဲ့အချိန်မှာရှေ့အိမ်ကိုအိမ်တော့ဒီတင်းတလင်းရွာကနေသူတို့ကျောင်းလာတဲ့အဖွဲ့ရှိတယ်ပြီးတော့ဆက်နေသူတွေကတော့အကုန်လုံးဘင်္ဂလားဒေ့ရှ်ကမှာပဲပါသွားတယ်လူရေအင်ချေဘလောက်အတိအကျဆိုတော့ကျွန်တော်တို့တော့မသိဘူးကြောက်
ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းမှာပလောဝမြို့နယ်ခမောင်းဝဒေသဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီဖြစ်ပွားတဲ့တိုက်ပွဲတွင်ဗုံးကျဲတိုက်ခိုက်မှုတွေကြောင့်ရွာသားတွေကြောက်လန့်နေကြတယ်လို့ခမောင်းဝစစ်ရှောင်ဦးဆန်ဝေးကဆက်ပြောပါတယ
်။တပ်တို့ပြောနေတာဒီလေယာဝဲဝဲမှာပထမနေ့ဘုံလာလုံးကပြပါတယ်။နောက်တစ်နေ့ကအလေးလုံးကကိုယ်လုံးကဆင်းမပြပါဘူး။လေနဲ့ဘုံကကျပူကောက်ကောက်ပါတယ်
။တပ်မတော်ဘက်ကတော့ပလောဝဒေသတိုက်ပွဲတွင်ရဟရင်နဲ့ဗုံးကျဲတိုက်ခိုက်တာမလုပ်ခဲ့ဘူးလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဖက်တွင်းမှုမြို့စော်မင်းတို့က PUA ကိုမနေ့ကပြောဆိုခဲ့ပါတယ
်။ဟိုကျွန်တော်ဘက်ကလည်းအဲဒီတလက်ဝဘက်မှာခုနပြောတဲ့ဆွေဆွဲတာရဟန်းနဲ့ပြစ်ခတ်တာတော့မရှိဘူးတော့ခုမှလည်းမလုပ်ခဲ့ဘူး
။မနေ့ကနိုဝင်ဘာလကုန်ကစလို့ဒီနှစ်သစ်ဖေဖော်ဝါရီလအထိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့အကြားတိုက်ပွဲတွေဆက်ဆံဖြစ်ပွားလာပြီးဒေသခံ9000ခန့်စစ်ဘေးတိမ်းရှောင်နေရတယ်လို့စာဝတ်နေဆိုင်ရေးမှလည်းအခက်တွေ့နေရတဲ့အခြေအနေမှရှိနေပါတယ်။ICRC BB ဆိုင်ရာချက်ချင်းဒီအဖွဲ့အနေနဲ့ကတော့လက်တော်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထိခိုက်ခံစားနေရသူ9000ကျော်ကိုအရေးပေါ်ကူညီတွေပေးနေပြီးမဲ့မြို့နယ်9မြို့နယ်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ချက်ချင်းဒီလုပ်ငန်းတချို့ကိုကျန်းသာခါရတယ်လို့ဖေဖော်ဝါရီလ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ် Chapter, put it down, pony junior day down there, Mount Domurima, Kula Tamaga Bawin, and you Puerigu, Pigre, Janaway Laga, Pine Soyagani, Kiyuala Winner, Lungan Sam Yoku, Kanta like Delu Subare. Have you met Yamanangan Chetin Ete, Yakan Pine, Simancha Lungamia, Simanka Wemu Unit, Munjay Muto in Yangaro, Kanta Taran Yarugula, Kuni Pisang Nidelu, Kulu Pioware.
ဒီဆောင်နေတဲ့ပတ်သက်ပြီးတော့ကျမတို့ပြီးရနေရမှာလုံခြုံရေးအခြေအနေကပေါ့နော်ဒီဆောင်နေရှိရဲဆိုရင်သွားပေးဖို့ကိုကျမတို့ကနေမြေကန်မြို့နယ်အုပ်ချုပ်ရေးမှုနဲ့ကျမတို့ကအကြောင်းပြရပါတယ်မြို့နယ်အုပ်ချုပ်ရေးမှုကနေမှတချို့ဒီရောကတော့ထိုက်ရိုက်ဒီIDPတွေရှိတဲ့အထိကိုသွားလို့ရတယ်ဆိုရင်ကျမတို့ထိုင်စစ်လို့နေရပါတော့အဲ့လိုတချို့ယူရီမှာကျမတို့ကစီပေးတယ်အညာဟိုကလူတွေကတာဝန်ခံလူ
ကျောင်းတော်မျိုးနယ်ဆက်ပိုင်းနယ်ပလဲဝမျိုးနယ်တွေမှာအကူအညီပေးဆောင်နိုင်တာမရှိဘူးလို့လဲပလဲဝအကူအညီပေးရေးဖွဲ့တွေကပြောပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဲဝမျိုးနယ်တွေမှာတမရုံနဲ့အေရိုးကြားစည်ရေးပဋိပက္ခပြင်သစ်နေစေဖြစ်ပြီးဆစ်ဆောင်ထွက်ပြေးတဲ့ဒေသခံရွေတဲ့ပုံများလာတယ်လို့
လုံးချုံရေးရစစ်ဆေးမှုတွေကလည်းပုံမှန်တင်ကြလာနေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။အရာရှင်များရှင်2008ခုအချိန်ကဥပဒေကိုပြင်ဆင်ပြီးဥပပေါင်းကော်မတီတို့ရဲ့ဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲတည်ပြလိုက်ပါပြီ။အခြေခံဥပဒေပြင်ဆင်ပြီးလွှတ်တော်မှာထောက်ခံမှုရဖို့လိုအပ်တဲ့စံမှန်ပါကိုယ်စားလှယ်တွေကတော့အစိုးတင်ချိန်မှာကန့်ကွက်တာတွေရှိခဲ့ပေမဲ့ပြင်ဆင်ရေးကိ င်ရေးလက်တွေ့ဖြစ်နိုင်ချေအလားအလာဘယ်လောက်များရှိပါလဲ။ဘယ်နေရာကစပြီးပြင်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ danis@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။နေ့နေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကပြုစုပါရရှင်။ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညဒရဲ့ဒီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့အမေရိကန်ပြည်ထောင်စုနယူးယောက်ကကိုလံဘီယာတက္ကသိုလ်မှာနှစ်ရက်တာကျင်းပနေတဲ့ရိုဟင်ဂျာမွတ်စလင်အရေးဆွေးနွေးပွဲအကြောင်းသတင်းကိုတင်ပြပေးစီပါရစေ။ရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတဲ့နှစ်ရက်ကြာဆွေးနွေးပွဲတစ်ခုကိုတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမနေ့ကစပြီးတော့ကျင်းပနေပါရစေ။ဒီအခမ်းအနားကိုတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွေးဆရာအထူးကိုယ်စားလှယ်မစ်ရန်ဟီလီကလည်းဗီဒီယိုကနေတစ်စင်အမှားစကားပါခဲ့ပါရစေ။ရိုဟင်ဂျာတွေရဲ့အရေးအဓိကထားပြီးတော့ပြောဆိုနေကြတဲ့ဒီအခမ်းအနားကထူးခြားချက်တချို့ကိုတော့ကိုကျော်အောင်လင်းကစူးစီးတင်ပြထားပါတယ်
။မြန်မာနိုင်ငံကလူနည်းစုတွေကိုအကာအကွယ်ပေးရင်းနဲ့တာဝန်ခံမှုရှိရေးဆိုတဲ့ခေါင်းစဉ်နဲ့ရိုဟင်ဂျာလွတ်မြောက်ရေးညွန်ပေါင်းဖွဲ့ကကျင်းပတဲ့နှစ်ရက်ကြာဆွေးနွေးပွဲကိုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာကျင်းပနေတာပါ။ဒီခန်းနာရဲ့ရည်ရွယ်ချက်ကတော့ရိုဟင်ဂျာပါဝင်မြန်မာနိုင်ငံကတိုင်းရင်းသားတွေအဖိနှိတ်ခံရတာကိုအကာအကွယ်ပေးရင်းနဲ့ဖိနှိတ်ရဆက်မှုတွေမှာတာဝန်ရှိတဲ့သူတွေကိုအရေးယူနိုင်မှုကိစ္စတွေကိုနိုင်ငံတကာကအာရုံစိုက်လာအောင်တိုက်တွန်းတောင်းဆိုဖို့ပါပဲ။ဒီခဏမှာနိုင်ငံတကာပြည်မှုဆိုင်ရာဥပဒေရေးရာကျွမ်းကျင်သူရိုဟင်ဂျာအရေးလှုပ်ရှားသူလူခွင့်ရေးလှုပ်ရှားသူနဲ့မြန်မာအရေးလေးလာလှုပ်ရှားသူတွေတက်ရောက်ပြောဆိုကြပါတယ်မြန်မာနိုင်ငံအတွင်းမှာရိုဟင်ဂျာကိစ္စကိုပြောဆိုဖို့အရေးကအခက်အခဲတစ်ခုအနေနဲ့နေစဉ်ရင်ဆိုင်နေရတဲ့ကိစ္စဖြစ်ကြောင်းဆွေးနွေးပွဲမှာပင်နိုင်ပြောဆိုသူတူဦးဖြစ်တဲ့ KNU ကရင်မျိုးသားစည်းရုံးရဲ့အကြံပေးနော်မေဦးကရှင်းပြပါတယ်
especially with the Rohingya plight, the plight of the Rohingya people. It's also impossible. It's a challenge to all of us, I think, in Myanmar.
Rohingya ရေကြောင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအတွင်းမှာပြောဆိုဖို့ဆိုတာကမဖြစ်နိုင်တော့ပါပဲ။ Rohingya ရင်းနဲ့ပတ်သက်ပြီးတော့ဘာမှမပြောဘဲနေမလား။ထုတ်ပြောမလားဆိုတဲ့ကိစ္စကလူတိုင်းအတွက်စိန်ခေါ်ချက်တည်းရဖြစ်နေပါတယ်။ပြောမယ်ဆိုရင်တော့ပြောတဲ့သူဟာချက်ချင်းပြစ်မှတ်တစ်ခုဖြစ်လာလိမ့်မယ်ဆိုတာလူတိုင်းသိနေတဲ့ကိစ္စပါ။ဒါကနေတိုင်းကြုံနေရတဲ့ကိစ္စပါရှင့်။
ဒီဆွေးနွေးပွဲမှာဥက္ကဋ္ဌတူအဖြစ်တာဝန်ယူသူကတော့သမရဟောင်းဦးသိန်းစိန်လက်ထက်ကငြိမ်းချမ်းရေးညှိနှိုင်းမှုကြံပေးပုဂ္ဂိုလ်တူလည်းဖြစ်ဥရောပဆိုင်ရာမြမရေးရာယုံရဲ့ဦးဆောင်ညွှန်ကြားရေးမှုလည်းဖြစ်တဲ့ဦးဟန်ယောင်ဝေဖြစ်ပါတယ်။ရညာရေးလှူရှားသူတူလည်းဖြစ်ပြီးဆွေးနွေးပွဲပထမနေ့ရဲ့အဓိကပြောဆိုသူတူလည်းဖြစ်တဲ့ဒေါက်တာဇာနီကတော့လူမျိုးတုံးတက်ဖြတ်မှုတွေကိုတားဆီးနိုင်ရေးဥရောပနိုင်ငံတွေကမြန်မာပြည်အတွင်းစီးပွားရေးရင်းနှီးမြှုပ်နှံမှုတွေမလုပ်နိုင်အောင်တားမြစ်ရမယ်လို့ဆိုပါတယ
်။ Chambers of Commerce from Britain, Australia, Germany, France and a few others that have a network of 600 companies around the world. They are promoting business in Burma.
ဒီတွင်ဩစတြေးလျဂျာမနီပြင်သစ်နဲ့တခြားနိုင်ငံတချို့ဟာကမ္ဘာတစ်ဝှမ်းကသူတို့ရဲ့စီးပွားရေးကွန်ရက်ထဲမှာရှိတဲ့ကုမ္ပဏီပေါင်း600ကိုမြန်မာနိုင်ငံအတွင်းစီးပွားရင်းနှီးမြှုပ်နှံမှုတွေလုပ်ကြဖို့မကြာသေးခင်တုန်းကပဲအားပေးတိုက်တွန်းနေပါတယ်။မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံသူတွေလာပြီးနိုင်ငံတိုးတဲ့ဖွံ့ဖြိုးရေးဆောင်ရွက်ဖို့နားလည်မှုသဘောတူစာကြွန်းလွှာတစ်ခုချုပ်ဆိုပြီးလုပ်နေကြတာပါ။ဒါကိုကျွန်တော်တို့ကရပ်သွားအောင်လုပ်ဖို့လိုပါတယ်။လူမျိုးရုံးတပ်ဖြတ်မှုကိုကျွန်တော်တို့ကရက်တန့်လို့မရပါဘူး။လူမျိုးရုံးတပ်ဖြတ်မှုကဗန္ဓာရေးလည်းဖြစ်ပါတယ်။ဒီဗန္ဓာရေးကိုရက်တန့်ပြစ်မှဖြစ်မှာပါ
။ညောင်မျိုးကရိုဟင်ဂျာရေးဆွေးနွေးပွဲကိုတက်ရောက်ဖို့အိန္ဒိယနာပြည်နယ်ကလာခဲ့ကြတဲ့သူမြန်မာတချို့ကတော့အဲ့ဒီခန္ဓာကိုတက်ရောက်ခွင့်မရလို့မကြေမနက်ဖြစ်နေကြပါလေ။သူတို့ကလည်းရိုဟင်ဂျာရေးနဲ့ပတ်သက်တဲ့သူတို့ရဲ့အမြင်တွေကိုတင်ပြဖို့လာခဲ့ကြတာလို့အိန္ဒိယနာပြည်နယ်ကလာတဲ့ကိုကျော်တက်ကရှင်းပြပါလေ
။လွန်ခဲ့တဲ့3ရက်ခရာပေါ့နော်။ကျွန်တော်တို့နာမည်တွေနဲ့ register ကိုသူတို့ကယူထားလိုက်ပြီးတော့မှမတင်မကြပါဗျာနော်ဟိုလာလို့ရတယ်ဆိုတဲ့အနေအထားမျိုးအထိပြောတဲ့ခါကျတော့ကျွန်တော်တို့လာခဲ့တယ်ပေါ့နော်ကျွန်တော်တို့9ယောက်ပေါ်ဝဲကနေပြီးတော့9ယောက်တက်လာတယ်နယူးယောက်ကတက်ရောက်ပေါ့နော်အာကျွန်တော်တို့လည်းအခုဝင်လဲဝင်ရောကျွန်တော်တို့ကိုအထဲကိုပေးမဝင်ခံဘူးခါရဲတွေကိုခေါ်လိုက်ပြီးတော့ကျွန်တော်တို့မောင်းထုတ်တယ်ဒီလိုချင်းအားရေးချင်းရေးခင်းနဲ့ပတ်သက်လို့တကယ့်ဖြစ်ရတယ်ကိုကျွန်တော်တို့ရှင်းပြခြင်းနဲ့နော်ငါတို့ဒီဟာအတွက်ပါဆိုတော့ကျွန်တော်တို့လက်မခံတာကလုံခြုံရေးအတွက်လို့ပြောတယ်ဖြစ်အမှန်ရတော့ကျွန်တော်တို့ကဒါရှင်းပြခြင်းတာကအာရိုဟင်ဂျာဆိုတာကတော့ကျွန်တော်တို့မြန်မာနိုင်ငံမှာဒီမျိုးစုကမှမပါဘူးဗျမရှိလည်းမရှိကျွန်တော်တို့ကဒါမဲ့ဘင်္ဂလီအနေနဲ့တော့မြန်မာပြည်မှာမွေးတဲ့ဘင်္ဂလီအနေနဲ့တော့စစ်တပ်ကနေပြီးတော့တခုလိုတင်းမောင်းထုတ်တယ်ဒီအတွက်ကြောင့်တို့တွေဟိုဘင်္ဂလားဒေ့ရှ်နယ်ဆက်မှာပေါင်းနေရတာဆိုတော့ဒါကလူခွင့်ရေးကကျွန်တော်မတရားဘူးဗျတို့တွေကတကယ်ကိုပဲဘာပြီးမှငင်းငင်းနဲ့ပြန်နေခြင်းနဲ့လူတွေဆိုတော့ဒါကတို့တောင်းဆိုတဲ့အခွင့်အရေးတွေပေါ့ဗျာနော်ပေးစင်တယ်ဆိုတော့ကျွန်တော်တို့ကရှင်းပြဖို့တည်းသွားတာဒါပေမဲ့တို့ကအဲ့လိုရှင်းပြခွင့်လည်းမပေးဘူးဒီဖြစ်ရက်ကိုကျွန်တော် statement ထုတ်မယ်ဒီလိုသာနော်အဖက်သက်ဆန်ဆန်နဲ့ဆက်လုပ်နေမယ်ဆိုရင်နော်ဘလို့မှနေသမှာရှိတဲ့ကိစ္စတွေကလည်းပြည်လဲလာမှာပေါ့ဘူးဆိုတော့ကျွန်တော်တို့ statement ထုတ်ရမှာ
မနေ့ကကျင်းပခဲ့တဲ့ပထမနေ့ဖွင့်ပွဲအခမ်းအနားရဲ့အစပိုင်းမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးကိုယ်စားလှယ် Miss Yan Hee Lee ကလည်းဗီဒီယိုကနေတဆင့်အမှာစကားပြောဆိုခဲ့ပါတယ်နေ့ကြာကျင်းပမဲ့နယူးယောက်မြို့ကရိုဟင်ညာရေးဆွေးနွေးပွဲမှာဟောပြောသူ30ကျော်ပါဝင်ကြပါတယ်
ဒီအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကိုလံဘီယာတက္ကသိုလ်မှာတော့ဒီကနေ့မှလည်းဆက်ပြီးတော့ရိုဟင်ဂျာမွတ်စလင်အရေးကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ကိုကျော်အောင်လင်းကစူးစီးတင်ပြပေးခဲ့တာပါ။တဆက်တည်းပါပဲဘင်္ဂလားဒေ့ရှ်ကော့စ်ဘဇာကနေမလေးရှားနိုင်ငံဘက်ကိုလှေစီးပြေးပြီးတော့ထွက်ပြေးဖို့ကြိုးစားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားရဲကနေဖမ်းဆီးရမိတဲ့အကြောင်းကိုတင်ပြပေးကြပါတယ်။လူကုန်ကူးသူတွေရဲ့အစီအစဉ်နဲ့မလေးရှားနိုင်ငံဘက်ကိုလှေနဲ့ထွက်ပြေးဖို့ကြိုးစားတဲ့ရိုဟင်ဂျာဒုက္ခသည်30ကိုတားဆီးနိုင်လိုက်တယ်လို့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တက်ကကြာနေကပြောပါတယ် AFP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုညံဝင်းအောင်ပြောပြပေးပါရှင
်ဒီလရသည်ဟာပင်လယ်ပြင်တွင်လှိုင်းလေငြိမ်သက်နေတာကြောင့်ဒုက္ခသည်တွေအခုလိုပင်လယ်ပြင်ဖြတ်ပြီးအရှိတောင်အာရှကအခြားနိုင်ငံတခုကိုတွားရောက်ဖို့အခွင့်အလမ်းပေါ်လာတာဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုမလေးရှားနိုင်ငံစီလူကုန်ကူးမဲ့တန်တရားရှိသူ2ဦးကိုလည်းဘင်္ဂလားဒေ့ရှ်နယ်စပ်ကော့စက်ဘဇားခရိုင်မှာဖေဖော်ဝါရီ9ရက်နေ့ကဖမ်းမိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နယ်ခြားစောက်တပ် PGB အရာရှိအစဒူဇမန်ချောက်ဒရီကပြောပါတယ
်အမှဇွန်ဆော်ရီဘန်နန်ဒီလန်ဆရာအဗ်ဒူလီရောဆော့ပတ
်လေးစီပြေလုံမဲ့ရိုညာ30ကိုလူကုန်ကူးသူတွေကတယောက်ကိုအမေရိကန်ဒေါ်လာ1000ယူပါတယ်မလေးရှားမှာအခွင့်အလမ်းတွေရှိတဲ့ဆိုတော့မလုံးပေးမှုတွေနဲ့ကော့စက်ဘဇားဒုက္ခသည်စခန်းကနေခေါ်ထုတ်သွားဖို့ကြိုးစားတာကိုကျွန်တော်တို့ဖမ်းမိခဲ့တာ
ပါရိုညာအမျိုးသမီး19ဦးအမျိုးသား9ဦးနဲ့ကလေးငယ်6ဦးတို့ကိုတက်နက်ကန်ယူရန်ဒေတာမှာ BGB အဖွဲ့ကဖမ်းဆီးခဲ့တာလို့ဆိုပါတယ်မွတ်စလင်အများစုနေထိုင်ပြီးလောက်ကန်စားတောက်လို့ရနိုင်တဲ့မလေးရှားနိုင်ငံကိုထွက်ပြေးဖို့ကြိုးစားတဲ့ရိုဟင်ဂျာတွေကို BGB ကတားမြစ်ဖမ်းဆီးနိုင်ခဲ့တာဟာပြီးခဲ့တဲ့နိုဝင်ဘာလကလေးကဆိုရင်3ငွေရှိသွားပါပြီတချို့ဒုက္ခသည်လူတွေဟာမြန်မာနိုင်ငံကနေထွက်လာကြတာဖြစ်ပါတယ်အဖမ်းဆီးခံရတဲ့ရိုဟင်ဂျာ30တဲကအမျိုးသမီးတဦးကတော့သူမလေးရှားနိုင်ငံကိုရောက်ရင်သူတကားမှမတွေ့ဘူးတဲ့ရိုဟင်ဂျာအမျိုးသားတဦးနဲ့လက်ထပ်ရမှာဖြစ်ကြောင်းပြောပါတယ
်ဒီမလေးရှားခီးကိုသွားဖို့ကျမဦးလေးကအကုန်ကြခံပြီးစီစဉ်ပေးခဲ့ပါတယ်ကျမနဲ့လက်ထပ်မယ်ဆိုတဲ့အမျိုးသားကိုတော့ဟိုရောက်မှာပဲတွေ့ဘူးတော့မှာပ
ါဒီလိုကလာဟာပင်လယ်ပြင်တွင်ရာသီဥတုအခြေအနေကောင်းလာတာကြောင့်လူကုန်ကူးစုတွေကလည်းမလုံပေစီယုံရင်အန္တရာယ်များတဲ့လှေစီးခီးနဲ့မလေးရှားနိုင်ငံကိုထွက်ပြေးဖို့ကြိုးစားကြတာပါလူကုန်ကူးသူတွေဟာဘင်္ဂလားဒေ့ရှ်နယ်စပ်စခန်းတွေကဒုက္ခသည်ထောင်ပေါင်းများစွာကိုပင်လယ်ပြင်ဖြတ်တဲ့လှေစီးခရီးနဲ့မလေးရှားနိုင်ငံကိုပို့ခဲ့ပါတယ်2015ခုနှစ်နောက်ပိုင်းလူကုန်ကူးသူတွေကိုမလေးရှားအာဏာပိုင်တွေကနှိမ်နှင်းခဲ့သလိုထိုင်းရီတပ်ကလည်းပင်လယ်ပြင်မှာဖမ်းမိခဲ့ပါတယ်နိုဝင်ဘာလကနေမတ်လအထိကတော့ပင်လယ်ပြင်တွင်လှိုင်းလေငြိမ်သက်လေရှိပေမဲ့လ လူကုန်ကူးသူတွေကငွေပိုလိုချင်ကြတာကြောင့်လေနဲ့လူပမာဏမဆန့်အောင်တင်ဆောင်ကြပြီးအန်ဒီအေဒီနဲ့ကြုံရလေရှိပါတယ်ဒီခိုင်းပြည်နယ်မြောက်ပိုင်းမှာ2000ခွန်ဩဂုတ်လအတွင်းမြန်မာလူမျိုးရေးတပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်ကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရွှေညာ9သိန်းကျော်ထွက်ခွာလာခဲ့ကြပါတယ်အဲ့ဒီ9သိန်းကျော်ရောက်မလာခင်ကတည်းကဘင်္ဂလားဒေ့ရှ်နယ်စပ်မှာရွ
ဖေဖော်ဝါရီလ16ရက်နေ့ဟာစိန့်ဗယ်လန်တိုင်းစ်ဒေးဆိုရဲချစ်သူများနေ့ဖြစ်ပြီးတော့တဝတီတာအနှံ့အပြားကလူမျိုးဘာသာမျိုးတွေဒီချစ်သူများနေ့မှာပါဝင်ပြီးတော့ဆင်နွှဲကြပါရစေ။ဒီတော့ VOA ပြည်သက်တွေလေးလိုင်းမောင်ကနေချစ်သူများနေ့ကိုဆင်နွှဲကြရအောင်ဖိတ်ခေါ်ကြပါရစေ။အချစ်တစ်ချင်းလေးတွေကိုနားထောင်ရင်းနဲ့ကိုယ့်ရဲ့ချစ်သူတွေလည်းသတင်းစကားလေးတွေပါရင်ချစ်သူများနေ့ဆင်နွှဲ နေဆိုတော့ VOA ရဲ့ Facebook စာမျက်နှာမှာပဲဖြစ်ဖြစ် email ကတစ်စင်းပဲဖြစ်ဖြစ်စာရေးပြီးတော့ပို့လိုက်ပါနော် VOA email လိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook ပေးတက်တွေကတော့ VOA Bamis News ဆိုတဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့တည်တောင်းနိုင်ချစ်သူတွေအတွက်အမှတ်တရစကားလေးတွေလာထားနိုင်ပါတယ်ကိုချစ်တဲ့သူရဲ့နာမည်ကိုတော့ထည့်ပြီးရေးပြီးဖို့မမေ့ကြပါနဲ့ဖေဖော်ဝါရီ9ရက်တောက်ကြနေနောက်ဆုံးထားပြီးတော့ပို့ပေးကြပါစင်အားလုံးအတွက်ချစ်ချင်းရင်းနဲ့တင်ပြန်ထုံပါစေ
VOA ရဲ့တော်ရချင်းနေတေးတောင်းလာကြဖို့ထမှန်ဖိတ်ခေါ်ပြပါရှင် VOA ကနေစနေညနေခင်းအစီအစဉ်တွေကိုညနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးဆန္ဒကျော်ကတလှည့်ပြောပြပေးပါအောင်ရှင်
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးဒုတိယအကြိမ်ဖြစ်တဲ့ဖေဗရူလာ2028မှာတွေ့ဆုံမဲ့ကိစ္စပြင်ဆင်ရေးအတွက်မြောက်ကိုရီးယားနဲ့ပျုံယဲမြို့တော်မှာအစည်းအဝေးလုပ်တာတောက်ကြနေမှာအဆုံးသတ်ပြီးတော့အောင်မြင်တယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်စတီဗင်ဘီကန်ကပြောပါတယ်မစ္စတာဘီကန်ကတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကွမ်ကွန်ခါနဲ့တွေ့ဆုံတဲ့အချိန်မှာပြောသွားတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားခေါင်းဆောင်နဲ့ဗီယက်နမ်နိုင်ငံဟနိုင်းမြို့တော်မှာတွေ့ဆုံမယ်လို့အစောပိုင်းကတွေ့တဲ့စာမျက်နှာမှာရေးထားခဲ့ပါတယ်လက်ရှိမှာအမေရိကန်ရှိနေချုပ်ဖြစ်နေတဲ့တာဝန်ထမ်းဆောင်နေတဲ့မက်သျူးဝစ်တေကာကသူ့အနေနဲ့အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့ရုရှားစုံစမ်းစစ်ဆေးရေးကိစ္စကိုဘလို့နည်းနဲ့မှအနှောက်အယှက်ပေးတာမျိုးမရှိဘူးလို့လွှတ်တော်အမတ်တွေကပြောကြားလိုက်ပါတယ်။အသစ်စတင်လိုက်တဲ့အမေရိကန်လွှတ်တော်မှာဒီမိုကရက်တွေကအောက်လွှတ်တော်ကိုထိန်းချုပ်ပြီးတဲ့နောက်သမ္မတထရမ့်အစိုးရကိုပို့ပြီးတော့စီစစ်ဆောင်ကြည့်လာချိန်မှာပဲသူကအဲ့လိုမျိုးပြောလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဝင်ကြီးချုပ်နေရာအတွက်ထိုင်းပြည်ရင်ရဲ့အမတော်ဝင်ရောက်ပြီးတော့ရှင်ပြိုင်မဲ့ကိစ္စကိုထိုင်းပြည်ကပယ်ချလိုက်ပါတယ်။အသက်68နှစ်ရှိပြီဖြစ်တဲ့မင်းသမီးဥဘိုရတနာဟာမတ်လ24ရက်နေ့မှာရွေးကောက်ပွဲဝင်ကြီးချုပ်နေရာအတွက်ထိုင်းလာဆာချက်ပါတီဘက်ကနေပြီးဝင်ရောက်ရှင်ပြိုင်ပါမယ်။အဲ့ဒီပါတီကတောက်ကြနေကြပဲကြီးညာသွားတာပါ။ဒါမဲ့အခုလိုမျိုးသူ့ရဲ့အမတော်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်တာဟာအထုမတင်တော့ဘဲနဲ့ထုံနှန်းစင်လာနဲ့ထိုင်းရင်ကျင်းမှုကိုစန့်ကျင်နေတယ်လို့ထိုင်းရင်ကခက်ပြက်ပြက်ကြီးညာပြီးတော့ပယ်ချလိုက်ကြကြောင်းသူထိုင်းနိုင်ငံရေးမှာပေါ်ဝင်မဲ့ကိစ္စချက်ချင်းနဲ့ပြက်ပြဲသွားရပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းကရွာတော်တော်များများမှာတော့ရေပပောနဲ့ရတဲ့အရဲတူတွေတောက်မိကြကနေလူ39ဦးထဲမှနေသေးဆုံးပြီးတော့နောက်ထပ်28ယောက်နာမကျန်းဖြစ်ကြရပါရဲ့ရှင်
။စနေညနေခင်းရဲ့နောက်ဆုံးသတင်းအကျဉ်းချုပ်ကိုမအေးတနာကျော်ကကြေညာပေးခဲ့တာဖြစ်ပါရဲ့ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါရဲ့ရှင်။ကျွန်မကဆုမောမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကြာရင်တခါထပ်ပြီးတော့ထုတ်လင်းပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.